အကျဉ်းအစွန်းရောက်မှုတွေပြန့်နှံ့သွားနိုင်တဲ့အန္တရာယ်ရှိနေတာကြောင့်မြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပကနဲ့ပတ်သက်လို့အရင်းခံအကြောင်းပြရတွေကိုအများဆုံးဖြေရှင်းဖို့အထူးသဖြင့်ဒီအကျဉ်းထမှုတွေရပ်တန့်အောင်အရင်ဆုံးဆောင်ရွက်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာအစိုးရကိုတိုက်တွန်းပြောဆိုလိုက်ပါတယ်ကုလသမဂ္ဂမဟာမင်းကြီးဟာသူ့ရဲ့ဒီပြီးခဲ့တဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်နဲ့ပတ်သက်ပြီးတော့စစ်စွန်းနိုင်ငံဂျနီဗာမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်သွားတာပါဒီအကြောင်းကိုတော့ကိုသားမျိုးကဆက်ပြီးတော့ပြောပြပေးပါအောင်ရှင
်ကောင်းပါရဲ့ခင်ဗျာဒီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာရဲဆိုရဲမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့တွားရောက်လေ့လာခဲ့တဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကသူ့ရဲ့ခီးစဉ်တွင်မှတွေ့ကြုံခဲ့ရတာပဲအထူးဖြစ်တော့ဒီဒုက္ခသည်တွေရဲ့နေရေးစာရေးအကျပ်တင်းတွေကြုံတွေ့နေရတာတွေကိုသတင်းစာရှင်းလင်းပွဲထဲမှာအဓိကထားပြောပါရယ်ဒုက္ခသည်တွေနေရပြန်နိုင်ရေးကိစ္စဟာကြီးမားတဲ့စင်ခေါ်ချက်တည်းဖြစ်နေတယ်လို့လည်းဆိုပါရယ်အခုရောက်လာတဲ့ဒုက္ခသည်ကခမန်းကြီး၄သိန်းကျော်ရှိပြီးတော့အရင်ရှိပြီးသားဒုက္ခသည်တွေနဲ့ပေါင်းရင်စုစုပေါင်းဒုက္ခသည်၈သိန်းဝန်းကျင်ရှိနေတယ်ဆိုပြီးတော့လည်းပြောပါရယ်ဒီပြဿနာအလုံးဖြေရှင်းနိုင်ဖို့ဆိုရင်တော့အရင်ဆုံးအဖြစ်အကြမ်းဖက်မှုတွေရပ်တန့်သွားအောင်လို့တည်ငြိမ်မှုရရှိအောင်လို့လုပ်ဖို့အတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ
် It is very clear that the cause of this crisis is in Myanmar butThe solution of this crisis also lies in Myanmar.
မြန်မာနိုင်ငံမှာဖြစ်နေတဲ့ဒီအခြေအနေကဘာကြောင့်လဲဆိုတော့ရှင်းပါတယ်။ဒါပေမဲ့ဒီအခြေအနေကိုခြေထုတ်ဖို့ကမြန်မာနိုင်ငံအပေါ်မှာတည်ပါပဲ။ကုလသမဂ္ဂဒေမှုချုပ်ပါဝင်ကျွန်တော်တို့လွတ်ဖို့ခဲ့ပဲဒီပြောကြသလိုပဲကျွန်တော်ထပ်လောင်းပြောလို့တာကတော့မြန်မာနိုင်ငံစံပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုဖြစ်နေတာဒီရပ်တန့်အောင်လုပ်ဖို့အခြေအနေတွေတည်ငြိမ်လာစေဖို့အားနာပိုင်းတွေကိုရည်ရည်ချီတိုက်တွန်းလိုပါတယ်။ကြီးရင်ဘယ်လိုဖြေထုတ်ကြမလဲစသည်စဉ်းစားရပါလိမ့်မယ်။
ပြဿနာတွေကိုအချိန်မီမဖြေရှင်းနိုင်ဘူးဆိုရင်တော့အကြမ်းဖက်ဆွေးနွေးမှုတွေဟာပိုပြီးတော့ပြန့်နှံ့လာမယ့်အခြေအနေမှာစိုးရိမ်ပွဲရှိတယ်လို့လည်းကုလသမဂ္ဂမဟာမင်းကြီးကသတိပေးခဲ့ပါတယ်။အခုအကြမ်းဖက်မှုတွေမဖြစ်ခင်မှာလဲစီးရဲမွေးတည်မှုနဲ့ခွဲခြားဆက်ဆံခံမှုတွေဟာအခြေခံအကြောင်းတရားတွေဖြစ်တာမလို့ဒါကိုအလေးထားကန့်ကွယ်ဖြေရှင်းသွားမယ်လို့သူကပြောပါပါတယ်
။ Very obvious to me when I visited Northern Rakhine that was just a matter of time before terrorists would spring up from the situation of discrimination of poverty that
ကျွန်တော်ရခိုင်ပြည်နယ်မြောက်ပိုင်းကိုသွားရောက်ကြည့်တော့အဲ့ဒီမှာသတိထားမိတဲ့အရာကတော့အကြမ်းဖက်မှုတွေရှိမလားခင်ခွဲခြားဆက်ဆံမှုတွေရှိတဲ့အခြေအနေနဲ့အဲ့ဒီဒေသမှာဖြစ်နေတဲ့စီးရဲမွေးတည်မှုရေကန်မြေကန်အခြေအနေတွေပါဒါရူရင်းကြတဲ့အတွက်တွေမဟုတ်ပါဘူးရခိုင်မြောက်ပိုင်းဒေသတွေအတွက်တွေမဟုတ်ပါဘူးဒေသခံတစ်ခုလုံးအတွက်ပါကိုင်တွေဖြည့်ရှင်းရမယ်ကိစ္စပါဒီအခြေအနေကိုမဖြည့်ရှင်းနိုင်ဘူးဆိုရင်တော့ဒေသတစ်ခုလုံးအထူးသဖြင့်အကဲဆက်လာတဲ့ဒီဒေသကိုအကြမ်းဖက်မှုတွေပြန့်နှံ့သွားမယ်အံ့ဒီရရှိနေပါလေ
ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေရောက်ဆင်လာတော့ဒုက္ခသည်တွေအထူးဖြစ်တော့ဒီခရီးငယ်တွေကိုသူကိုယ်တိုင်တွေ့ဆုံခဲ့ပြီးတော့ဒီဒုက္ခသည်တွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိနေတာကိုလည်းကုလသမဂ္ဂမဟာမင်းကြီးကပြောသွားပါရယ်ဒုက္ခသည်တွေကိုဒေသခံတွေကအရင်ဆုံးအကူအညီတွေပေးနေပြီးမြဲအကူအညီတွေဟာပို့ပြီးတော့လိုအပ်နေတယ်လို့လည်းပြောပါရယ်လက်ရှိအဖြစ်တော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဝန်ထမ်းတွေအဲ့ဒီညမှာရှိနေတယ်လို့ပဲအခြားကုလသမဂ္ဂအေဂျင်စီတွေအကူအညီပေးအဖွဲ့တွေနဲ့လည်းပူးပေါင်းဆောင်ရွက်ရရှိတယ်လို့ဆိုပါရယ်ဒါမှလည်းဒါဟာယာယီဖြည့်ရှင်းမှုပဲဖြစ်ပြီးတော့ပြဿနာတွေရဲ့အရင်းအမြစ်ကိုတော့မြန်မာအစိုးရဘက်ကရေရှည်အားဖြင့်ဖြည့်ရှင်းသွားမှာဖြစ်တယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပါတယ
်။ The recommendations included in the Rakhine Advisory Commission report. The Rakhine Advisory Commission is the commission headed by Kofi Annan. Are
ကိုဗီယာနဦးဆောင်တဲ့ရခိုင်ကြံပြီးကော်မရှင်ရဲ့အစီရင်ခံစာပါအစုပြီးချက်တွေဟာဒီပြဿနာရဲ့အရင်းအမြစ်ကိုအခြေခံကြကြဖြည့်ရှင်းနိုင်မယ့်လမ်းကြမြေပုံဖြစ်ပါတယ်။ပထမအချက်တော့ရွင်ဂျာရီနိုင်ငံနဲ့ဖြစ်နေတာတွေကိုကံကြေချင်းရပါလေဒုတိယချက်ကတော့အဲ့ဒီဒေသကမွတ်စလင်ရောဗုဒ္ဓဘာသာရောသူ့အတိုင်းဝိုင်းတစ်ခုစလုံးအတွက်စခန်ဒေသဖွံ့ဖြိုးရေးကိုအလင်းမြန်ဆောင်ရွက်ရပါလိမ့်မယ
်စခန်မြောက်ပိုင်းမောင်းနှုတ်ဒေသမှာဩဂတ်စ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းလူမျိုးရေးတပ်တွေရဲ့နေမည်ရှင်းလင်းရေးစစ်ဆေးမှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုဒီဒုက္ခသည်၄သိန်းကျော်လောက်မြန်မာနိုင်ငံဘက်ကထွက်ပြေးရောက်ရှိလာတယ်ဆိုပြီးတော့ကုလသမဂ္ဂဘက်ကခန့်မှန်းထားတာပါမြန်မာနိုင်ငံဘက်ကတော့ဒီ၄သိန်းကျော်ကိစ္စနဲ့ပတ်သက်လို့အတိမပြုပေမဲ့ဒါကိုတော့စစ်ဆေးဖို့ရှိနေပါတယ်နိုင်ငံသားဟုတ်ပြီဖြစ်စီမဟုတ်ပြီဖြစ်စီမြန်မာနိုင်ငံဘက်ကထွက်ပြေးလာသူတွေကိုစစ်ဆေးပြီးတော့ပြန်လည်လက်ခံသွားမယ်လို့လည်းမြန်မာအစိုးရဘက်ကပြောဆိုထားပါတယ်ခင်ဗျာ